မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖျား2008ခုနှစ်ကျမတို့ဒီနေ့အဘိဓမ္မာပထမဆင့်မှာတင်းကျို၉ပိုင်းနဲ့ကဒုတိယအပိုင်းဖြစ်တဲ့စေတသိက်ပိုင်းကျမတို့ဒီနေ့စမှာဖြစ်ပါတယ်စေတသိက်ပိုင်းဒီအဘိဓမ္မာတင်းကျို၉ပိုင်းမှာဆိုရင်လဲဒုတိယမြတ်အဘိဓမ္မာအခုဓမ္မမိတ်ဆွေတို့လေ့လာနေတဲ့ပထမဆင့်မှာလဲတင်းကျို၆၃ပိုင်းမှာဆိုရင်လဲဒုတိယမြောင်ဖြစ်ပါတယ်ဒီစေတသိက်ပိုင်းဒီပရမတ္ထတရား၄ပါးတဲကကြည့်ရင်လေဒုတိယမြောက်ပရမတ္ထပဲဖြစ်ပါတယ်။ဒါကြောင့်စေတသိက်ပိုင်းကိုလေ့လာတဲ့အခါမှာနံပါတ်၁အနေနဲ့စေတသိက်ရဲ့ definition သိထားမှာဖြစ်ပါတယ်။စေတသိက်ဆိုတာဘာလဲလို့ပြောရင်စေတသိက်ဆိုတဲ့စကားလုံးဒီစေတသိကဆိုတဲ့ပါဠိကလာပါတယ်။စေတသိကဆိုတဲ့ပါဠိကလာတာဖြစ်တဲ့အတွက်ကြောင့်သူ့ကိုပါဠိဖြစ်လိုက်တဲ့အခါမှာဒီပါဠိကိုတက်လိုက်တဲ့အတွေ့အသက်တင်လိုက်ရပါတယ်တင်လိုက်တဲ့အတွေ့အကြောင်းသူ့ကိုစေတသိက်လို့ခေါ်ပါတယ်ဒါကြောင့်စေတသိက်ဆိုတဲ့စလုံးပေါင်းကိုရေးတဲ့အခါကျရင်တတိထားခဲ့ဖို့ရံမှာကာကြီးသက်ပဲဖြစ်ရတယ်သိက်ဆိုတဲ့အတွေ့အကြောင်းတာဝန်ဘူးနဲ့သွားသိက်တာမျိုးပန်းဆောင်နဲ့သိက်တာမျိုးလုံးဝမလုပ်ရပါဘူးဒါကြောင့်စေတသိက်ဆိုတာဒီစေတသိကဆိုတဲ့ပါဠိကလာတဲ့အတွေ့အကြောင်းစေတသိက်ဆိုတာဘာလဲလို့ပြောရင်စေတသိက်ဆိုတာဒီအာယုံကိုယူတတ်တဲ့စိတ်အာယုံကိုရအောင်ယူပြီးတော့တည်တတ်တဲ့စိတ်ကိုမှီပြီးတော့စိတ်ကိုမှီပြီးတော့စိတ်ကိုချေလည်တတ်တဲ့သဘောဖြစ်ပါတယ်စိတ်ကိုမှီပြီးစိတ်ကိုချေလည်တတ်တဲ့သဘာဝသည်စေတသိက်ရဲ့ပရမတ်ပဲဖြစ်ပါတယ်ဒါကြောင့်စေတသိက်ပေါင်းအရေအတွက်အနေနဲ့ကြည့်မယ်ဆိုရင်52ပါးရှိပါတယ်52ပါးသောစေတသိက်အကုန်လုံးသည်စိတ်ကိုမှီပြီးတော့မှစိတ်ကိုခြေလှယ်တတ်တဲ့သဘာဝရှိပါတယ်ဒါလေးသိရမယ်ဒါကြောင့်စိတ်ကိုမှီပြီးစိတ်ကိုခြေလှယ်တဲ့အတွေ့အကြောင်းစေတသိက်ဆိုတာဒီခေါင်းဆောင်စိတ်မရှိရင်ဖြစ်လို့မရပါဘူးစိတ်ရှိမှသာလျှင်စိတ်ကိုအမှီပြုရတဲ့အတွေ့အကြောင်းစိတ်နဲ့စေတသိက်နှစ်ခုလုံးဒီနံတရားတွေဖြစ်ပါတယ်ဒါကြောင့်စိတ်ဒီလဲနံတရားစေတသိက်ဒီလဲနံတရားဖြစ်ပါတယ်အဲ့ဒီနံတရားမှာအမိကံနန္တရားသည်အာကြီးတဲ့စိတ်ပဲဖြစ်ပါမယ်။ဒါကြောင့်စိတ်ကိုမှီပြီးတော့စိတ်ကိုချေလှယ်တတ်တဲ့အတွဲကြောင့်ကျမတို့ကစာမွေးမေးခွန်းအနေနဲ့ကြည့်ရင်အမိကံနန္တရားရေမှီတတ်တဲ့နန္တရားရေလို့နာမနှစ်စားကွဲသွားပါမယ်။ဒါကြောင့်အမိကံနန္တရားကိုပြောပါဆိုရင်စိတ်ပါပဲ။အဲ့ဒီစိတ်ကိုမှီပြီးတော့ဖြစ်တတ်တဲ့စေတသိက်သည်မှီတတ်သောနန္တရားဖြစ်ပါတယ်။ဒါသိရပါမယ်။ဒါကြောင့်အမိကံနဲ့နံအမိပြုတ်တဲ့နံတရားဖြစ်ပါတယ်။ဒါကြောင့်အမိကံနံတရားကိုပြောပြပါလို့ပြောရင်စိတ်ကိုပြောရပါမယ်။မှီတတ်တဲ့နံတရားကိုပြောပါဆိုရင်စိတ်ကိုမှီပြီးတော့စိတ်ကိုချေလည်နိုင်စွမ်းရှိတဲ့စေတသိက်ကိုပြောရပါမယ်။ဒီထိလိုက်နိုင်ပါတယ်။ဒါကြောင့်စိတ်နဲ့စေတသိက်တို့သည်အတူတကွာဒွန်းတွဲပြီးတော့ဖြစ်တဲ့အတွေ့အကြုံစေတသိက်တို့ရဲ့ဖြစ်ပုံအချင်းအရာအနေနဲ့ကြည့်မယ်ဆိုစေတသိက်ဆိုတာစိတ်ကိုမှီပြီးခြေလှယ်တတ်တဲ့အတွေ့အကြုံစေတသိက်လို့သိနိုင်ချောင်းအရေးကြီးသောအင်္ဂါ၄ရပ်ရှိပါတယ်ဒါကိုပဲကျမတို့စေတသိက်အင်္ဂါ၄ပါးလို့သုံးပါတယ်စေတသိက်အင်္ဂါ၄ပါးဒီဘာတွေလဲလို့ပြောရင်စိတ်ကိုမှီပြီးတော့စိတ်ကိုခြေလှယ်တတ်တဲ့နေရာမှာစိတ်နဲ့အတူဖြစ်တတ်တဲ့တရားစိတ်နဲ့အတူဖြစ်တာဒီစိတ်နဲ့အတူဖြစ်တဲ့အတွက်ကြောင့်တခုတည်းသောတူရာအနေနဲ့ယူမယ်ဆိုဧကလို့သုံးပါတယ်အတူဘာလို့တာလဲဖြစ်ပါတယ်လို့ပြောတဲ့အတွက်ကြောင့်ဖြစ်တာကိုပါဠိလိုဥပ္ပါဒာလို့သုံးပါတယ်ဧကနဲ့ဥပ္ပါဒာဧကဆိုတာတခုတည်းသောဥပ္ပါဒာဆိုတာဖြစ်ပါတယ်ဖြစ်ခြင်းကိုဥပ္ပါဒာဒီနှစ်ခုကိုကျမတို့ကအပေါင်းမထည့်ဘဲနဲ့ပါဠိစာတစ်လုံးနဲ့ပဲယူလိုက်တဲ့အခါမှာဒီကအခရာဥသည်တချောင်းငင်ဖြစ်တဲ့အတွက်ကြောင့်ဒီရှေ့ကကာကြီးမှာသွားကက်လိုက်တဲ့အခါမှာဧကုတ်ပါဒလို့ပါဠိပြောင်းသွားပါလိမ့်မယ်မြင်ပါတယ်နော်ဒါကြောင့်ဧကုတ်ပါဒဆိုတဲ့ပါဠိစကားလုံးကိုတွေ့ရင်ကျမတို့ကအနစ်ပေးခြင်းနဲ့ဆိုရင်အဲ့ဒီပါဠိကိုပုတ်ဖြတ်လိုက်ရပါဒါကပုတ်ဆက်ထားလားဒီပါဠိဝေါဟာရကိုကျမတို့ကအနယ်ပေးမယ်ဆိုရင်ပေါင်းထားတာကိုကြည့်လိုက်တဲ့အခါဧကနဲ့ဥပ္ပါဒနှစ်ခုပေါင်းထားတဲ့အတွက်ဧကတစ်ခုတည်းသောဥပ္ပါဒဖြစ်တယ်ဒါဆိုရင်စေတသိက်ရဲ့နံပါတ်1အင်္ဂါအနေနဲ့ပြောပါလို့ပြောလို့ရှိရင်စိတ်နဲ့အတူဖြစ်ခြင်းဖြစ်ပါဒါကြောင့်အတူတစ်ခုတည်းဖြစ်တဲ့အတွက်ကြောင့်အတူဖြစ်ခြင်းအတူဖြစ်ခြင်းဆိုတဲ့အတွက်ကြောင့် ဘသူတို့နဲ့အတူဖြစ်လဲလို့ပြောရင်စေတသိက်အကြောင်းပြောတဲ့အတွက်ကြောင့်စေတသိက်ဆိုတာဒီစေနှင့်ဆိုတဲ့စကားလုံးထည့်လိုက်ရပါတယ်ဒါကြောင့်စေတသိက်ရဲ့လက္ခဏာစေတသိက်ရဲ့အင်္ဂါပြောပါဆိုရင်စေနှင့်အတူဖြစ်ခြင်းပါဠိလိုเอกุปปาทะဒါတစ်ချက်ကြည့်ရပါမယ်နောက်တစ်ခုစိတ်ဖြစ်ရင်စေတသိက်ဖြစ်တဲ့အတွက်ကြောင့်စိတ်ဆိုတဲ့သဘာဝလေးကိုအရင်ဆုံးရှင်းပါမယ်စိတ်ဒီ89121ဘလောက်ပဲပြပြစိတ်တို့များဖြစ်ပြီဆိုရင်တစိတ်ပဲဖြစ်လို့ထုံးစံရှိပါတယ်89ပါးလုံးပေါင်းဖြစ်တာစိတ်နှစ်ပါးလုံးဖြစ်တာမရှိပါဘူးတစ်ခါဖြစ်ရင်စိတ်ဒီတစိတ်ပဲဖြစ်ပါတယ်အဲ့ဒီစိတ်ရဲ့သဘာဝကလည်းဖြစ်တဲ့အချိန်လေးဒီခဏလေးပဲဖြစ်ပါတယ်အဲ့ဒီခဏလေးဖြစ်တဲ့အတွက်ကြောင့်အလွန်တူတောင်းတော့ခဏလေးတခုကိုကျမတို့တင်ကေတနဲ့ရေးတဲ့အခါမှာတုံညလေးရေးလိုက်ပါဒါပေါမနတ်တာမဟုတ်တော့ဘူးเนาะအဖြူလုံးမဟုတ်တော့ဒါဒီတုံညလေးတုံညဆိုတဲ့အတွက်ကြောင့်ခဏလေးပဲဘာမှမရှိတဲ့အချိန်လေးဖြစ်တဲ့အတွက်ကြောင့်အဲ့ဒီခဏလေးကိုတုံညလေးနဲ့တင်ကေတပြုပါတယ်အဲ့ဒီခဏဆိုတဲ့ခဏဆိုတာလေးကအချိန်ကာလတူတောင်းတာကိုဆိုလိုပါတယ်အဲ့ဒီတူတောင်းတဲ့ခဏလေးတောင်မှအကြာကြီးမဟုတ်ဘူးအငယ်စားလေးဖြစ်တဲ့အတွက်ကြောင့်ဒါကိုခဏငယ်လို့ကျမတို့သုံးပါတယ်အဲ့ဒီခဏငယ်လေးကိုသင်္ကေတအနေနဲ့ပြရင်အင်မတန်မကြာတဲ့အတွက်ကြောင့်တုံညာလေးနဲ့သင်္ကေတပြုပြီးတော့အဲ့ဒီခဏငယ်လေးမှာစဖြစ်တာကိုပါဠိလိုဥပတ်လို့သုံးပါတယ်ဒါကြောင့်စိတ်ကလေးဒီဘယ်အချိန်မှစဖြစ်လဲလို့ပြောရင်ဥပတ်ခဏငယ်လေးတစ်ချက်မှစိတ်ကလေးစဖြစ်တယ်စိတ်ဒီဘယ်ချိန်ဘလောက်ကြာကြာတည်လဲဆိုတော့အကြာကြီးမတည်ဘူးအဲ့ဒီလိုပဲခဏအငယ်လေးတည်တာကိုပါဠိလိုထီလို့သုံးပါတယ်ထီဆိုတာဒီတည်တာကိုဆိုလိုပါတယ်နောက်ပြီးတော့ဘလောက်ကြာကြာပြက်သွားလဲဆိုရင်နောက်ထပ်ခဏငယ်လေးအတွင်းမှာပဲပြက်သွားပါတယ်ပြက်တာကိုပါဠိလိုဘင်ကပါဠိဖြစ်လိုက်တော့ဘင်လို့သုံးပါတယ်ဒါကြောင့်စိတ်ဒီဘလောက်ကြာကြာတက်တန်းရှိလဲလို့ပြောရင်စိတ်ဆိုတာအင်မတန်မြန်တဲ့အတွက်ကြောင့်ဖြစ်ချင်းခဏငယ်တချက်ဥပတ်ဆိုတာဖြစ်တယ်တည်ချင်းခဏငယ်တချက်ပြက်ချင်းတခဏငယ်တချက်ဆိုပြီးတော့စိတ်တစ်ခုရဲ့တက်တန်းကိုပြောပြပါဆိုရင်ဖြစ်တည်ပြဲဆိုတဲ့ဥပတ်ခဏငယ်တချက်ထီခဏငယ်တချက်ဘင်းခဏငယ်တချက်အတွင်းမှာပဲစိတ်တည်ပြက်သွားပါတယ်ဒါကြောင့်အဲ့ဒီလိုအချိန်ကာလလေးတည်စိတ်တစ်ခုရဲ့တက်တန်းဖြစ်တဲ့အတွဲကြောင့်ဒါသည်စိတ်ကိုပါဠိလိုစိတ်တသူ့ရဲ့ခဏလေးဖြစ်တဲ့အတွက်ကြောင့်စိတ်တခဏလို့သုံးပါတယ်ဟုတ်ပါလားစိတ်တခဏစိတ်တခဏဆိုတာအပေါင်းနဲ့ပြောတာစိတ်တကစိတ်ခဏဆိုတာစိတ်ရဲ့တက်တန်းစိတ်ရဲ့ခဏသည်ခဏငယ်ဘယ်နှချက်ပါလဲ3ချက်ပါတယ်ဒါကြောင့်ဒီခဏသည်ခဏငယ်3ချက်ပေါင်းထားတဲ့အတွက်ကြောင့်ကျမတို့ပါဠိလိုမပြောဘဲနဲ့မြန်မာခဏကြီးတက်ချက်လို့သုံးပါတယ်ဟုတ်ပြီနော်ခဏကြီးတက်ချက်မှာခဏငယ်ဘယ်နှချက်ပါလဲ3ချက်ပါပါတယ်ဒါကြောင့်စိတ်တို့ရဲ့တက်တန်းဒီဥပတ်ခဏငယ်တက်ချက်ဘင်းခဏငယ်တက်ချက်ထီခဏငယ်တက်ချက်ဘင်းခဏငယ်တက်ချက်ရေလို့ခဏကြီးတက်ချက်ရှိပါတယ်အဲ့ဒါကိုကျမတို့ကပါဠိလိုစိတ်တာခဏဒါကိုအနက်ပေးတာဖြစ်တဲ့အတွက်ကြောင့်ပါဠိဖြစ်လိုက်တဲ့အခါဒီအပေါင်းကိုကျမတို့ကဖြတ်ရတော့မယ်ဖြတ်ရတော့မယ်ဆိုတဲ့အတွက်ကြောင့်ခါခွေးနဲ့နောက်ထပ်ခါခွေးဆင့်လို့ထုံးစံမရှိဘူးပါဠိတော်မှာဆိုရင်ကျမတို့အက္ခရာတွေမှာကာကြီးခါခွေဂါငယ်ဂါကြီးငါဆိုတဲ့ကဝက်ဝက်ဆိုအစုအဲ့ဒီထဲမှာကာကြီးဆိုတဲ့ပထမအက္ခရာတွေနှလုံးဆင့်လို့ရတယ်ကာကြီးအောင်မှာဒုတိယအက္ခရာခါခွေသွားဆင့်လို့ရတယ်သို့တော့ခါခွေဆိုတဲ့ဒုတိယမြောက်အက္ခရာတွေနှလုံးဆင့်ရောထုံးစံမရှိတဲ့အတွက်ကြောင့်ခါခွေရဲ့အရှိမဘာရှိလဲလို့ကြည့်လိုက်တော့ကာကြီးရှိတဲ့အတွက်ဒါကိုကျမတို့ကပါဠိယူလိုက်တော့ဘယ်လိုဖြစ်သွားလဲသူ့ရှေ့မှာကာကြီးတစ်လုံးဆင့်ပေးလိုက်ရတယ်ဒါကိုပါဠိလိုယူလိုက်တော့စိတ်တဲ့ခဏလို့ယူလိုက်ပါစိတ်တဲ့ခဏမဟုတ်တော့ဘယ်လိုဖြစ်သွားလဲစိတ်တဲ့ခဏဒါကြောင့်စိတ်တစ်ခုရဲ့တက်တန်းဒီဘယ်လောက်တက်တန်းရှိလဲလို့ပြောရင်စိတ်တဲ့ခဏတစ်ချက်တနည်းခဏကြီးတစ်ချက်ရှိတယ်ဒါကြောင့်ဒါလေးမြင်ခဲ့ဖို့စိတ်တစ်ခုရဲ့တက်တန်းဒီစိတ်တဲ့ခဏအားဖြင့်ဘယ်နှချက်တစ်ချက်စိတ်တဲ့ခဏအားဖြင့်ဘယ်နှချက်တစ်ချက်တနည်းခဏကြီးတစ်ချက်အဲ့ဒီခဏကြီးဆိုတော့စိတ်တခဏတစ်ချက်မှာခဏငယ်ဘယ်နှချက်ပါလဲ3ချက်ပါတယ်အဲ့ဒီခဏငယ်3ချက်ဒီဥပတ်ခဏငယ်တစ်ချက်ထီခဏငယ်တစ်ချက်ဘင်းခဏငယ်တစ်ချက်မြန်မာလိုပြောရင်ဖြစ်ဒီပြည့်ဆိုတော့အလုံးငယ်သောကာလဒိုလေး3ချက်ပါပါတယ်ဒါကိုပဲစိတ်တခဏတစ်ချက်ခဏငယ်အားဖြင့်3ချက်ဒီစိတ်တစ်ခုရဲ့တက်တန်း ဒါကြောင့်စိတ်တခဏတစ်ချက်ခဏငယ်၃ချက်ဆိုတော့စိတ်တစ်ခုတစ်ခုဒီဘလောက်ကြာကြာဖြစ်တယ်လဲဆိုတာကျမတို့ငဏန်းထိုးလို့မရလို့၃ညလေးရေးတာဘာကြောင့်လဲဟာဒီလိုလက်ဖြစ်တဲ့အတွက်ဓမ္မမိတ်ဆွေများမျက်လုံးလေးတစ်ချက်မှိတ်ကြည့်လိုက်မျက်စိတမိတ်လျှက်လေးပြတ်သွားတဲ့ရှရက်ဆိုပြီးလက်ပြတ်သွားတဲ့အချိန်မျက်စိတမိတ်လျှက်တပြဲလက်ဖြစ်တဲ့အတွက်အတွင်းမှာစိတ်ပေါင်းကတိတသိန်းဖြစ်ပြီးချုပ်ပြီးစဉ်းစားကြည့်ဒီလိုလက်ဖြစ်လေးတစ်တွက်မှာစိတ်ပေါင်းတစ်ချက်နှစ်ချက်မဟုတ်တသိန်းတသက်မဟုတ်ကတိပေါင်းတသိန်းဖြစ်ပြီးချုပ်ပြီးဆိုတော့အဲ့ဒီကတိတသိန်းနဲ့ကစိတ်ကလေးတစ်လုံးရဲ့အချိန်ဒီကဏန်းထိုးလို့မရတဲ့အတွက်ကြောင့်ຕົງຍາລີ3ລົງແນ່ຕິງເກດາປິບີດໍສိတ်ຕະຄຸທີ່ຄະນະເງ3ເຈສိတ်ແຕ່ຄະນະອາພິນຕະເຈຊິແດລຸຕິຖາບໍຜິດပါແດ່ດັ່ງຈັ່ງສိတ်ສໍແດຕະບາວະທີ່ອະໄຊຈາຍີມາຊິပါບູຜິດດີປຽດສໍແດຜິດປີ້ປຽດຕົວແດອະໄຊລີດ້ວນທີ່ອະລົນໂຕດອງແນ່ອະດ້ວຍຈາສိတ်ສໍລາທີ່ຜິດແດອະໄຊມາກາລະໂຕໂຕລີຜິດແດອະດ້ວຍຈາສိတ်ໂຕແຍຕະບາວະທີ່ອະລົນຫຼິ່ນຍັນແນ່ລຸຕິຍາဒါကြောင့်စိတ်ကလေးညှစ်လိုက်တာနဲ့စိတ်ဒီတွားကျင်ရနေရာကိုအကုန်တွားလို့ရတယ်။အာယုံပြုရနေရာတိုင်းတွားလို့ရတယ်။ဒီတဘာဝရှိတဲ့အတွက်စိတ်တစ်ခုရဲ့တက်တန်းကိုပြောပါဆိုရင်ဖြစ်တည်ပြက်ဆိုတဲ့ခဏငယ်လေး၃ချက်ဒါကိုပဲခဏကြီးတစ်ချက်တနည်းစိတ်တစ်ခုရဲ့တက်တန်းဖြစ်တဲ့အတွက်စိတ်တဲ့ခဏတစ်ချက်လို့သုံးပါတယ်။အဲ့ဒီအချိန်မှာအဲ့ဒီစိတ်ရဲ့တဘာဝပေါ်မှာစိတ်ဆိုတာလေသူကြီးပဲနေရုံထုံးစံမရှိဘူး။အဲ့ဒီစိတ်ဆိုတဲ့သဘာဝမှာစေတသိက်ကလာမြင်ရမှာဖြစ်တဲ့အတွက်ကြောင့်စေတသိက်ရဲ့တက်တန်းဒီစိတ်နဲ့တက်တန်းတူပဲ။ဘာကြောင့်လဲ?စေတသိက်ဆိုတာစိတ်ကိုမှီပြီးတော့စိတ်ကိုချေလှယ်တဲ့အတွက်ကြောင့်စေတသိက်ဒီစိတ်ဖြစ်လာပြီဆိုရင်စိတ်နဲ့အတူဖြစ်ပါတယ်။အဲ့ဒီလိုစိတ်ဖြစ်တဲ့အချိန်မှာဘယ်သူပါပါပြီးသားလဲ?စေတသိက်ပါပါတဲ့အတွက်ကြောင့်စိတ်နဲ့စေတသိက်ဒီအတူတကွဖြစ်တာကိုပါဠိလိုเอกឧបาทาစိတ်เนี่ยอดุผิดชินหลุต้องมาดาဆိုရင်စိတ်ဒီဘယ်ချိန်မှာဖြစ်လဲឧបတ်ခဏငယ်လေးမှာဖြစ်ရင်စေတသိက်ဒီလဲဘယ်ချိန်ဖြစ်လဲစိတ်ရဲ့ឧបတ်ခဏငယ်တစ်ချက်မှာပဲစေတသိက်ဖြစ်တယ်လို့သိရပါမယ်ဒါကြောင့်စိတ်ကလဲឧបတ်ခဏငယ်တစ်ချက်စေတသိက်ကလဲစိတ်เนี่ยอดุစိတ်ဖြစ်တဲ့အချိန်မှာပဲဖြစ်တာဒီစေတသိက်ရဲ့လက္ခဏာတစ်ခုဖြစ်လာတဲ့အတွက်ဒါကိုပါဠိလိုเอกោปาฑาญิมาโลสိတ်เนอะดูผิดชินน่ะเลยบาล่ะရှင်สိတ်ดิเบมาฉုတ်ตัวเลยบีมาตัวฉုတ်เดถ้าဆိုရင်สိတ်เนอะดูผิดแค่ได้เสตะไตดิแลเบมาเบ้ฉုတ်มาแลบีมาเบ้ฉုတ်มาผิดแต่ด้วยจ้ะถ้าแลเสตะไตเยฉုတ်ได้เฉิงผิดไปได้ถ้าก็ผิดได้เฉิงผิดไปได้ဒါဆိုရင်စိတ်နဲ့စေတသိက်အတူချုပ်တာကိုပါဠိလိုနိရောဓဆိုတာချုပ်သွားတာဆိုလိုပါတယ်ဒါကြောင့်နိရောဓစိတ်နဲ့အတူချုပ်ခြင်းဒါကိုပဲပါဠိနဲ့ယူလိုက်တော့တခုတည်းသောတူရာမှာချုပ်တဲ့အတွက်เอกนิโรธအဲ့ဒီမှာပတ်စင်နေမပါတဲ့အတွက်ကြောင့်ဘာမှပြဿနာမရှိဘူးဒါကြောင့်เอกတခုတည်းသောนิโรธဆိုတာချုပ်တယ်ဒါကြောင့်စိတ်နဲ့စေတသိက်ဒီအတူချုပ်တာကိုပါဠိလိုဘယ်လိုသုံးမှာလဲเอกนิโรธအတူဖြစ်တာကိုเอกုတ်ပါဒအတူချုပ်တာကိုเอกานิโรธဘယ်သူနဲ့ဘယ်သူအတူချုပ်တာလဲစိတ်ချုပ်ရင်စေတသိက်လည်းချုပ်သွားတယ်ဒါရသွားပြီနောက်တစ်ချက်စိတ်ရဲ့သဘာဝတည်းအရှိမသိခဲ့တယ်စိတ်ဆိုတာဘာလဲလို့ပြောရင်အာယုံကိုတိတတ်တဲ့သဘောအာယုံကိုတိတဲ့နေရာမှာစိတ်ဆိုတာအာယုံကိုရအောင်ယူပြီးတော့တိတတ်တဲ့သဘာဝဖြစ်တော့စိတ်ကအာယုံကိုတိတယ်ဆိုရင်မှာအာယုံက6ပါးရှိမယ်ရူပါယုံတတ္တာယုံခန္ဓာယုံရတ္တာယုံဖုဒ္ဓပါယုံဓမ္မယုံစိတ်ကရူပါယုံကိုအာယုံပြုနေတဲ့အချိန်မှာစိတ်နဲ့အတူဖြစ်မဲ့စေတသိက်ကလည်းရူပါယုံနဲ့အာယုံပြုရမယ်စိတ်ကတတ္တာယုံကိုအာယုံပြုနေတဲ့အခိုက်မှာစိတ်နဲ့အတူဖြစ်ပြီးတော့စိတ်ကိုချေလဲမဲ့စေတသိက်တွေကလည်းတဒါယုံမယ်ဒါကြောင့်စိတ်နဲ့စေတသိက်တို့သည်အာယုံတူရမယ်စိတ်ကရူပါယုံကိုအာယုံပြုပြီးစေတသိက်ကတဒါယုံအာယုံပြုထုံးစံမရှိဘူးဒါကြောင့်စိတ်နဲ့စေတသိက်တို့သည်အာယုံတူရပြန်မယ်ဒါကြောင့်တူတာဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာတူခြင်းတစ်ခုတည်းကိုဘာလို့ပြောလဲဆိုเอกဟုတ်လားเอกလို့သုံးတယ်ဒီမှာလဲเอกนิโรธဒါကအပေါင်းဖြုတ်လိုက်လဲဒူဒူပဲဒါပဲပြန်ဖြစ်သွားတယ်အခုကြတော့တခုတည်းသောလို့ပြောချင်တော့เอกအာယုံကိုပါဠိလို့อารัมมณဒါဆိုရင်စိတ်နဲ့စေတသိက်တို့သည်အာယုံတူပါမယ်လို့ပြောတော့เอกနဲ့ อารามณะပြောอ่ะဟုတ်ပြီเนาะเอกเนี่ยอารามณะဆိုอาเยชาอาสราติရှေ့ကกาจีมาลาตัดไล่เลยရှေ့ไงဘယ်လိုပြောင်းသွားမယ်เอกาဆိုတာล่ะဖြစ်มาဗောเอกาရဲ့ဘာရဲ့ပေါင်းมาလဲบรมณะရဲ့ပေါင်းလိုက်တော့စိတ်เนี่ยစေတသိက်တို့ဒီอายุตุပါတယ်လို့ပြောခြင်းเนาะဘယ်လိုသုံးလဲเอการมณะဒါကြောင့်อายุตุခြင်းအတူအာယုံလို့ရေးလို့မရတဲ့အတွက်ကြောင့်မြန်မာစကားအရဒီရှိမှာအာယုံနေယူပေမဲ့ဒီနေရာမှာအတူအာယုံလို့ရေးလို့မရတော့ဘယ်လိုရေးလိုက်လဲအာယုံတူခြင်းစိတ်နဲ့စေတသိက်တို့ဒီအာယုံတူတာကိုပါဠိလိုဧကာရမဏရှင်းမလားရှင်